Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဇန်နဝါရီလ21ရက်တောက်တာနေ့ညနေ6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကို line to meter 16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှာဖုံပါဒီညနေအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါတယ်
။မင်္ဂလာနှစ်သစ်ညနေခင်ပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုနားလောက်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါ။ကမ္ဘာတော်မှာနှစ်တကူကျူးစွာခန္ဓာတွေကိုအများအပြားအနောက်အချက်ကြီးကြီးမားမားမရှိပဲကျင်းပခဲ့ကြပါတယ်။ Saudi Arabia နိုင်ငံဒူဘိုင်းမြို့ကနှစ်တကူကျူးစွာလုပ်မဲ့ကမ္ဘာအမြင့်ဆုံးတိုက်ကြီးနဲ့မလမကန်ကဟိုတယ်မှာနှစ်တကူချိန်မတိုင်ခင်လောင်နဲ့မိကတော့အခုငြိမ့်သွားပါပြီ။ဇန်နဝါရီလ4ရက်မှာကြာရောက်မဲ့မြန်မာနိုင်ငံလွတ်လပ်ရေးနေ့အတွက်အမေရိကန်ပြည်ထောင်စုကတဝန်လွှာပေးပို့ထားပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန့်သတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒီညနေအစီအစဉ်မှာတော့ကုန်လွန်သွားပြီဖြစ်တဲ့2015ခုနှစ်အတွင်းကမ္ဘာတဝန်းမှာဖြစ်ပျက်ခဲ့တဲ့ထိပ်တန့်အကြောင်းအရာတချို့ကိုတင်ပြပေးသွားဖို့ရှိပါတယ်။အဲ့ဒီမတိုင်ခင်အခုအရင်ဦးဆုံးတော့နောက်ဆုံးရသတင်းတွေကိုကိုကြော်ကြော်သိမ့်တဲ့နန်းလောင်တို့ကကြေညာပေးပါအောင်ရှင
်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကနေဩစတြေးလျနိုင်ငံအစိုးရကမ္ဘာတဝန်းကလူသန်းပေါင်းများစွာဟာလုံးညုံရင်တင့်ကျက်ထားတဲ့အချိန်ဒီအောက်မှာပဲအကြမ်းဖက်ဖြစ်ရတဲ့ဇုံတရားမရှိဘဲနဲ့နှစ်သက်ကူကျူးဆိုခဲ့ကြပါတယ်။နယူးယောက်မြို့မှာနှစ်သက်ကူချိန်စက္ကန့်ပိုင်းကိုချိန်မှတ်ရေတွက်ပွဲလုပ်တဲ့ဖန်ဘောလုံးကြီးတဖြည်းဖြည်းကျသွားတဲ့အချိန်မြို့လေကောင် Times Square မှာလူထောင်ပေါင်းများစွာနှစ်သက်ကူကျူးဆိုခဲ့ကြတယ်လို့ဩစတြေးလျနိုင်ငံမှာတော့ Sydney စိတ်ကမ်းမှာကောင်းကင်တစ်ခုလုံးလင်းထိန်သွားတဲ့အထိမီးရှို့မီးပန်းတွေပစ်ပေါက်ပြီးနှစ်သက်ကူကျူးဆိုကြပါတယ်။ဂျပန်နိုင်ငံမှာလည်းနှစ်သက်ကူချိန်မှာကောင်းကင်ရံထက်မိုးပြံပူပေါင်းတွေလွှတ်တင်ပြီးကျူးဆိုကြပါတယ်။ဘယ်လ်ဂျီယံနိုင်ငံမှာတော့အကြမ်းဖက်တိုက်ခိုက်တာတွေနဲ့ကြုံရနိုင်တယ်ဆိုတဲ့စိုးရိမ်ချက်တွေကြောင့်နှစ်သက်ကူအကျိုးညမှာမီးရှို့မီးပန်းပစ်ပေါက်မဲ့အစီအစဉ်ကိုဖျက်လိုက်ရပြီးတဲ့နောက်နှစ်သက်ကူပွဲတော်ဆင်နွှဲတာတွေလည်းမရှိခဲ့ပါဘူး။ဂျာမနီနိုင်ငံမြို့နယ်မြို့မှာတော့မြစ်ရထားဘူတော်ရုံနှစ်ခုမှာနှစ်သက်ကူညအကြမ်းဖက်တိုက်ခိုက်မယ်ဆိုတဲ့ခိုင်မာတဲ့ချင်းချောက်မှုသတင်းတွေရခဲ့တာကြောင့်အဲ့ဒီဘူတော်ရုံတွေကနေဘေးလွတ်ရာထွက်ခွာဖို့ခရီးသည်တွေကိုရတပ်ဖွဲ့ကညွှန်ကြားခဲ့ပါတယ်။အဲ့ဒီနောက်တော့အကြမ်းဖက်ဖြစ်ရတဲ့ဇုံတရာမရှိခဲ့ပါဘူး။အကြမ်းဖက်ဖြစ်ရတွေရှိခဲ့ဘူးတဲ့ပြည်တဲ့နိုင်ငံမှာဆိုရင်တော့ရှောင်းဇလီဇေးလမ်းမပေါ်မှာမီးရှို့မီးပန်းတွေပစ်ပေါက်မဲ့အစီအစဉ်ကိုဖျက်လိုက်ရပေမဲ့လူများပြားကတော့2016နှစ်သစ်ကိုကြိုဆိုတဲ့ရုပ်ပုံတွေနဲ့ဆလိုက်ထိုးထားတဲ့နာမည်ကျော် Arc de Triomphe မဟုတ်ဦးကြီးအနီးတွားရောက်စုဝေးပြီးနှစ်သစ်ကိုကြိုဆိုကြပါတယ
်။ Sorry Arabia နိုင်ငံဒူဘိုင်းမြို့လည်းကမီးအကြီးကျယ်လောင်တော့တဲ့အစိမ်းခံဟိုတယ်ကြီးမှာခုတော့မီးငိမ့်တက်လိုက်နိုင်ပါပြီ။နှစ်သစ်ကိုကြိုဖို့ထောင်းတောင်းချီတဲ့လူတွေစုဝေးနေကြတဲ့နာမှာဘာကြောင့်အခုတော့မီးလောင်ကြွမှုဖြစ်ရသလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဟိုတယ်မှာတဲခွန်နေတဲ့လူ14ယောက်တန်ရအနှဲငယ်ရောက်သားကြတယ်လို့ဆိုပါရယ်။ဒါပေမဲ့လည်းဟိုတယ်အဆောက်အုံမီးလောင်နေတဲ့အကြောင်းအသိပေးတာမျိုးမရှိဘူးဆိုပြီးတော့လည်းအဲ့ဒီမှာတဲခွန်နေကြတဲ့လူတွေကပြစ်တင်ပြောဆိုပါရယ်။ဒူဘိုင်းအစိုးရဘက်ကတော့လူတိုင်းကိုဘေးလွတ်ရာရွှေ့ပြောင်းပေးလိုက်နိုင်တယ်လို့ပြောပါရယ်။2016နှစ်တကူမီးရှို့မီးပန်းတွေလွတ်မဲ့မီတာ800အမြင့်ရှိတဲ့ကမ္ဘာအမြင့်ဆုံးမိုးမျော်အဆောက်အုံဘာခလီဖာရဲ့မျက်နှာချင်းဆိုင်မှာဒီ address ဟိုတယ်တည်ရှိတာပါ။မီးလောင်နေတဲ့အဆောက်အုံကိုနောက်ခံထားလို့မီးရှို့မီးပန်းတွေကိုပစ်ပေါက်ခဲ့တဲ့ထူးခြားတဲ့မြင်ကွင်းကတော့လူအတော်များများဖို့မမေ့နိုင်စရာမြင်ကွင်းအဖြစ်ရှိနေအောင်ပါ
။မြောက်ကိုရီးယားကောင်းဆောင်ခင်ဂျွန်အွန်ကသူ့နှစ်တကူနဲ့သူ့ရဲ့မြင်ကွင်းထဲမှာစီးပွားရေးဖွံ့ဖြိုးတိုးတက်မှုရဲ့ရေးကြီးပုံကိုအဓိကအလေးထားပြီးပြောသွားပါရယ်။တိတိတသားချင်းချောက်ပြောဆိုတာမျိုးဒါမှမဟုတ်သူ့နိုင်ငံရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်လို့ပြောဆိုတာမျိုးတွေမပါပါဘူး။ပါလက်စတိန်မြန်မာကိုင်းအသစ်သူ့ရဲ့အမှတ်တင်ကိတာဘေးနှစ်ဖက်ကိုရှင်းနေအောင်ညှက်ထားတဲ့သဘင်ပုံစံနဲ့ခင်ကစီးပွားရေးဖွံ့ဖြိုးတိုးတက်မှုထူးထူးခြားခြားဖြစ်လာအောင်လုပ်ဖို့နဲ့နိုင်ငံရဲ့လူနေမှုအဆင့်တန်းကိုတိုးတက်အောင်လုပ်ဖို့လိုအပ်တဲ့အကြောင်းပြောပါရယ်။မိနစ်30ကြာမိန့်ခွန်းထဲမှာအတိအကျအသေးစိတ်တွေကိုပြောသွားတာတော့အမှတ်ရှိသလောက်ပါပဲ။2012ခုနှစ်မှာသူ့ရဲ့ဖခင်ခင်ဂျိုအီလ်မမျောလင့်ပဲကွယ်လွန်သွားပြီးတဲ့နောက်နိုင်ငံကောင်းဆောင်ဖြစ်လာခြင်းကလေးကဆိုရင်အခုမိန့်ခွန်းဟာသူ့ရဲ့၄ချိန်မြောက်ပါ။အရင်မိန့်ခွန်းတွေမှာပြောခဲ့ဘူးတဲ့အကြောင်းအရာတွေကိုပဲအများအားဖြင့်တော့ထပ်ပြောသွားတာပါပဲ။ထိုးပေါက်နှောက်ရှက်မဲ့ပြင်ပကလူတွေရန်ဆလာရင်စစ်ဖြစ်ဖို့အဆင်သင့်ပဲလို့လဲကင်ကသတိပေးသွားပါတယ်
။2016ခုနှစ်ဇန်နဝါရီလ4ရက်နေ့မှာကြာရောက်မဲ့မြန်မာနိုင်ငံလွတ်လပ်ရေးနဲ့အထိမ်းအမှတ်အဖြစ်အမေရိကန်ပြည်ထောင်စုကတဝန်လွှာပေးပို့ခဲ့ပါတယ်။မြန်မာနိုင်ငံလွတ်လပ်ရေးနေ့အတွက်သမ္မတဥပမာနဲ့အမေရိကန်ပြည်သူများကိုစားဆုတောင်းမြတ်တာပို့သတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကဒီဇင်ဘာလ31ရက်နေ့နေ့စွဲနဲ့တဝန်လွှာပေးပို့တာပါ68ချိန်မြောက်မြန်မာလွတ်လပ်ရေးနေ့ဟာသမိုင်းဝင်ပါလီမန်ရွေးကောက်ပွဲကြီးပြည်စည်းတဲ့အချိန်ဖြစ်တဲ့အကြောင်းပထမအချိန်မဲ့ပေးခွင့်ရသူတွေအပါအဝင်တမောင်များစွာတော့ပြည်သူတွေဟာဒီမိုကရေစီပုံမပီပင်ပြီးတော့ငြိမ်းချမ်းကြွယ်ဝတဲ့အနာဂတ်ရွေးချယ်ခွင့်ကိုစုပ်ကိုင်နိုင်ခဲ့ကြတဲ့အကြောင်းတဝန်လွှာမှဖော်ပြထားပါတယ်အဲ့ဒီပန်းနိုင်တွေကိုခြိတက်ရမှာမြန်မာပြည်သူတွေကိုအမေရိကန်ပြည်ထောင်စုကထောက်ခံမြဲထောက်ခံတော်မှာဖြစ်တဲ့အကြောင်းဒီမိုကရေစီအဆောက်အုံနဲ့ခိုင်မာရေးလှုပ်ခွင့်ရေးတွေတွန်းမြင်ကာကွယ်ရင်းနဲ့ကျဲပြန့်ပြီးအားလုံးအကျိုးရှိစေမဲ့စီးပွားရေးလုပ်ငန်းတွေကိုမြန်မာနိုင်ငံနဲ့ပူးပေါင်းပြီးတော့ဆက်လက်ဆောင်ရွက်တော်မှာလည်းဖြစ်တဲ့အကြောင်းမစ္စတာကယ်ရီရဲ့တဝန်လွှာမှာဖော်ပြထားပါတယ်။မြန်မာပြည်သူတရက်လုံးလာမယ့်နှစ်တည်းမှာငြိမ်းချမ်းသာယာဝပျော်ပြီးဘေးရန်ကင်းဝေးကြစေဖို့ကိုလည်းဆုမွန်ကောင်းတောင်းထားပါတယ်။
အိန္ဒိယနိုင်ငံနယူဒီလီမြို့တော်ရဲ့စံချိန်တင်ဆိုးရွားနေတဲ့လေလုံညံ့မှုကိုလျှော့ချဖို့ရည်ရွယ်တဲ့စံတမ်းမှုတစ်ခုကိုဒီကနေ့နှစ်သစ်မှာပဲစတင်လိုက်ပါတယ်။မကနန်းကားနံပါတ်နဲ့ကားတွေကိုနယူဒီလီမြို့တော်မှာဒီကနေ့ကစပြီးမကနန်းနဲ့ရက်တွေမှာပဲမောင်းခွင့်ပြုပါတော့တယ်။စုံကနန်းကားနံပါတ်နဲ့ကားတွေကတော့စုံကနန်းနဲ့ရက်တွေမှာပဲမောင်းလို့ရတော့မှာပါ။ရင်တွေနဲ့ပိတ်ဆို့နေတဲ့လမ်းတွေရှင်းသွားအောင်နဲ့လေလုံညံ့မှုလျှော့ချစီရေးအထောက်အကူဖြစ်ဖို့ရည်ရွယ်တဲ့ဒီစံတမ်းမှုကိုဇန်နဝါရီလ15ရက်နေ့အထိလုပ်မှာဖြစ်ပါတယ်။
အီရန်ရဲ့ပက်ထိန်တပ်ဒုံးကျည်အစီအစဉ်ပေါ်တန်ခတ်ပိတ်ဆို့မှုလုပ်မဲ့အစီအစဉ်တွေကိုအိမ်ဖြူရော့ကဆိုင်းငံ့ထားတယ်လို့အမေရိကန်သတင်းအစီရင်ခံစာတစ်ခုမှဖော်ပြထားပါရယ်။အီရန်ဟောင်ကောင်နဲ့အာရဗ်စောပွားများပြည်ထောင်စု UAE ကလူပေါင်း12ယောက်နဲ့ကုမ္ပဏီတွေကိုတန်ခတ်အရေးယူမဲ့အစီအစဉ်ကိုဒီသတင်းမှအစောပိုင်းမှာအမေရိကန်အစိုးရကကြေညာဖို့အစီအစဉ်ထားတာပါ။ဒီအစီအစဉ်နောက်နေနေတဲ့အကြောင်းကို The Wall Street Journal ကကြာရပြင်းနဲ့နောက်ပိုင်းမှဖော်ပြပါရယ်။ဒီလိုနောက်နေနေပေမဲ့လည်းတန်ခတ်အရေးယူမဲ့အစီအစဉ်ကတော့ဆက်ရှိနေသေးတယ်လို့အရာရှိတွေကဆိုပါရယ်။ဒီအစီအစဉ်ကိုဘယ်တော့ရှေ့ဆက်သွားလို့ဆောင်မလဲဆိုတာကတော့ခုချိန်မှာရှင်းရှင်းလင်းလင်းမရှိသေးဘူးလို့လဲအစီအခံစာထဲမှာဖော်ပြထားပါတယ်ခုလိုဗန္နာရေးအရာတန်ခတ်အရေးယူမဲ့ကိစ္စဟာ2015ခုနှစ်အတွင်းသဘောတူညီမှုရလိုက်တဲ့အီရန်ရဲ့နျူကလ িয়ার အစီအစဉ်ပေါ်တက်ရောက်မှုရှိမှာမဟုတ်ဘူးလို့အရာရှိတွေကပြောပါတယ်အီရန်အစိုးရဘက်ကတော့ဒီသဘောတူညီဒီအချက်ကိုသဘောမတူသလိုတန်ခတ်အရေးယူမှုအသစ်တွေကအီရန်ရဲ့နျူကလ িয়ার သဘောတူညီမှုကိုပြက်ပြက်သွားစေလိမ့်မယ်လို့ဆိုပါတယ်ရှင်
သတင်းတော်ပြအတိမပြုလက်မှတ်ကိုတတန်းတိုးပေးဖို့တရုတ်ဆိုရကညင်ပယ်ခံရတဲ့ပြင်သစ်သတင်းတော်တို့ဟာတရုတ်နိုင်ငံကနေထွက်ခွာသွားပါပြီ။အကြမ်းဖက်အခြေအနေတွေဖြစ်နေတဲ့ရှင်ကျန်းဒေသဆိုင်ရာတရုတ်ဆိုရရဲ့မူဝါဒတွေကိုဝေဖန်ထားတဲ့ဆောင်းပါးပုဒ်နဲ့ပတ်သက်ပြီးသူ့ရဲ့သတင်းတော်အတိမပြုလက်မှတ်ကိုတတန်းတိုးပေးဖို့အငြင်းခံရတာပါခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကကြေညာပေးခဲ့တာပါအခုတော့2015ခုနှစ်အတွင်းကမ္ဘာတဝန်းမှာဖြစ်ပျက်ခဲ့တဲ့ထိတ်တန့်ရောက်အကြောင်းအရာတချို့ရဲ့စူးစီးတင်ပြချက်ကိုနားဆင်ရပါမယ်မတော်တဆဖြစ်မှုတွေ IS စစ်သည်ကြွားတို့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေဒုက္ခသည်ပြဿနာတွေဟာကုန်ဆုံးခဲ့တဲ့2015ခုနှစ်တည်းနိုင်ငံတကာသတင်းမီဒီယာတွေမှာထိတ်တန့်သတင်းတွေဖြစ်ခဲ့ပါတယ်ပြီးခဲ့တဲ့နှစ်ထဲထိတ်တန့်ရောက်ခဲ့တဲ့နိုင်ငံတကာသတင်းတွေကိုတော့ကိုအောင်လွင်ဦးနဲ့မနန္ဒာချန်တို့ကစူးစီးတင်ပြထားပေးပါတယ်ရှင်
ဘာတော်မှာ2015နှစ်တစ်ခုဝဲတွေကိုပျော်ပျော်ပါပါဆင်နွှဲခဲ့ပြီးမကြာခင်မှာပဲကြည်ကွင်းစရာဖြစ်ဆိုးနေတဲ့နှစ်တစ်ကိုစခဲ့တယ်လို့ဆိုရမှာပါ။ပြည်နယ်ငယ်ရှန်ဟိုင်းမြို့မှာနှစ်တစ်ခုဝဲဆင်နွှဲသူတွေစုပြုံတိုးပြီးနင်းမိရာကအသက်20တဝိုက်အရွယ်လူငယ်အများစုပါဝင်လူပေါင်း36ယောက်သေဆုံးပြီး49ယောက်ဒဏ်ရာရခဲ့ကြတာပါ
။ဂျာဗာပင်လယ်ပြင်မှာဒီဇင်ဘာလနှောင်းပိုင်းကပြတ်ကျခဲ့တဲ့ Air Asia လေယာဉ်ရှာဖွေရေးလုပ်ငန်းတွေဟာလည်းနှစ်တစ်ထဲအထိဝင်လာခဲ့ပါတယ်။နိုင်ငံဆောင်ပူးပေါင်းပြီးရှာဖွေတဲ့အစီအစဉ်တွေကြောင့်နောက်ဆုံးမှာတော့အလောင်း106လောင်းရှာဖွေတွေ့ရှိခဲ့ပြီး56ယောက်ကတော့ရှာမတွေ့ခဲ့ပါဘူး
။ဇန်နဝါရီလ9ရက်နေ့မှာတော့ပြည်သူ့နိုင်ငံကတရုတ်စာတွေရေးသားတဲ့ရှာလီအက်ဒိုမဂဇင်းတိုက်ကိုအစ္စလမ်အစိုးရသနာသမား2ယောက်ဝင်ရောက်တိုက်ခတ်ခဲ့ရကလူ12ယောက်သေဆုံးသွားပါတယ်။အစ္စလမ်ဘာသာဝင်တွေထွတ်မြတ်ထားတဲ့တမန်တော်မူဟမ္မက်ကိုလောင်ပြောင်တဲ့ရုပ်ပုံတွေကိုပုံနှိပ်ဖော်ပြခဲ့တဲ့အပေါ်လက်တုံပြန်တဲ့အနေနဲ့ပါရီမြို့ကသတင်းစာတိုက်ကိုတိုက်ခတ်ခဲ့တယ်လို့ပြင်သစ်ရဲတွေနဲ့ရင်ဆိုင်ခဲ့တဲ့ထိတ်လန့်စရာမြင်ကွင်းတွေကိုလည်းလွန်ကျွန်းရေးကင်မရာတွေမှာတွေ့ခဲ့ရပါတယ်။ပါရီမြို့ရှေ့မြောက်ဘက်ကပုံနှိပ်ဆက်တစ်ခုမှာတရားခဏတွေကိုဖမ်းဆီးထားခဲ့တာအပါအဝင်၃ရက်ကြာအကြမ်းဖက်လုပ်ရက်တွေပြင်မှာတော့စုစုပေါင်းလူ18ယောက်တည်ဆုံခဲ့တယ်လို့တနင်္သမား2ယောက်ကိုလည်းအာဏာပိုင်တွေကအသေးဖမ်းဆီးမိခဲ့တာပါ။
ဇန်နဝါရီလ20ရက်နေ့မှာပဲ IS တွဲကြွအဖွဲ့ကဖမ်းဆီးထားတဲ့ဂျပန်နိုင်ငံသားတရားခဏ2ယောက်အတွက်ပြန်ပေးငွေအဖြစ်အမေရိကန်ဒေါ်လာတန်း200ကို82နာရီအတွင်းမပေးရင်တတ်ပစ်မယ်လို့ချိန်ချောက်ထားတဲ့ဗီဒီယိုတစ်ခုထွက်လာပါတယ်။ဆီးရီးယားမှာလုံခြုံရေးကုမ္ပဏီတစ်ခုဖွင့်လှစ်ဖို့ဆီးရီးယားကိုသွားရင်2014ဩဂတ်လမှာဖမ်းဆီးခံခဲ့ရတဲ့ဂျပန်နိုင်ငံသားဟာရူနာယူကာဝါနဲ့သူ့လွတ်မြောက်ရေးအတွက်ကြိုးပမ်းရင်း2လအကြာမှာထပ်မံဖမ်းဆီးခံခဲ့ရတဲ့ဝိုင်းရင်သတင်းတော့ကန်ချီကိုတိုတို့နှစ်ဦးစလုံးကတော့နောက်ပိုင်းမှာခေါင်းဖြတ်အသက်ခံခဲ့ကြရပါတယ်။နောက်တစ်လဖြစ်တဲ့ဖေဖော်ဝါရီလ3ရက်နေ့မှာပဲစစ်သွေးကြွတွေကဖမ်းဆီးထားတဲ့ဂျော်ဒန်စစ်တပ်ကလေယာဉ်မှုကိုအရှင်းလက်လက်မီးရှို့တက်ခဲ့တဲ့ဗီဒီယိုကိုထပ်မံပြသခဲ့ပါတယ
်။ရုရှားနိုင်ငံကတိုက်ခံခေါင်းဆောင်ဘော်ရစ်နမ်ဆော့ဟာနောက်ကျောကနေသနက်နဲ့၄ချက်အပြစ်ခံခဲ့ရပြီးဖေဖော်ဝါရီလ29ရက်နေ့ကပဲတည်ဆုံသွားပါတယ်။ယူကရိန်းမှာရုရှားနိုင်ငံကဝင်ရောက်စစ်ပစ်နေတဲ့ကိစ္စကိုစန့်ကျင်မှုကြောင့်သမ္မတပူတင်နဲ့မသိမမြတ်ဖြစ်နေတဲ့တိုက်ခံခေါင်းဆောင်တည်ဆုံနေတဲ့အလောင်းကိုတော့မော်စကိုမြို့တော်ခရမလင်လမ်းတော်နဲ့မလန်မကတ်မှာတွေ့ခဲ့ရတာပါ။ဒီတည်ဆုံတဲ့ထိမ့်မှတ်ဖြစ်လူပေါင်းထောင်ချီပြီးချီတက်ခဲ့ကြတယ်လို့သက်ခံရတဲ့ကိစ္စဟာအာဏာပိုင်လက်ချက်မကင်းဘူးလို့လည်းထောက်ခံသူတွေကစွပ်စွဲခဲ့ကြပါတယ်
။တောင်ကိုရီးယားနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးကမတ်လ5ရက်နေ့မှာပဲဆိုမြို့တော်မှာတောင်ကိုရီးယားအမျိုးသားရေးဝါဒီတဦးရဲ့တိုက်ခိုက်မှုကိုခံခဲ့ရပါတယ်။သံမတ်ကြီးမတ်လစ်ပတ်ရဲ့မျက်နာနဲ့လက်တွေကိုဓားနဲ့တိုက်ခိုက်ခဲ့တဲ့ကင်ကီဂျုံးကိုတော့လူသက်ဖို့ကြံစီမှုနဲ့အရေးယူခံခဲ့ရတာပါ
ရှစ်ဆလန်လီယင်မှုနှူရဲ့နေအောင်ကြီးစွန့်အောင်လီယင်ဒဇင်းနဲ့မြန်မာနိုင်ငံအပါဝင်ကမ္ဘာပတ်မဲ့ခီးစဉ်ကိုမတ်လ9ရက်နေ့မှာစတင်လိုက်ပါတယ်။ Solar Impulse 2လို့အမည်ပေးထားတဲ့လီယင်ဟာအဘူဒါဘီကစတင်ထွက်ခွာပြီးအိန္ဒိယနိုင်ငံခီးစဉ်ပြီးမတ်လ19ရက်နေ့မှာမြန်မာနိုင်ငံကိုရောက်လာပါတယ်။ဒီနောက်မှာတော့အာရှတက်ကနေအမေရိကန်ဥရောပတို့ကတဆင့်အဘူဒါဘီကိုကမ္ဘာတစ်ပတ်ပြန်ပတ်ဖို့စီစဉ်နေမယ်။ Pacific သမုဒ္ဒရာကို9ရက်ကြာဖြတ်တန်းပြီးအာဝေကျွန်းကိုရောက်လာပြီးတဲ့နောက်မှာတော့လီယင်ရဲ့ဘက်ထရီမှာပြဿနာပေါ်ခဲ့တာကြောင့်ခီးစဉ်ကိုရပ်နားခဲ့ရပါတယ်။
မက်စလာနောက်ပိုင်းမှာတော့ကွယ်လွန်သွားတဲ့စင်ကာပူနိုင်ငံရဲ့ပထမဆုံးဝန်ကြီးချုပ်လီကွမ်ယူကိုနောက်ဆုံးအနေနဲ့မိုးရဲရေထဲကြားမှာလူပေါင်းထောင်ပေါင်းချီပြီးတော့ဂရဝပြုခဲ့ကြပါတယ်။ဧပြီလ10ရက်နေ့မှာတော့ပထမအုပ်ဆုံးအကြိမ်ဖြစ်အမေရိကန်သမ္မတဘရက်ကိုဘားမားနဲ့ကျူဘာသမ္မတရောကာစတိုတို့နှစ်ဦးအမေရိကတိုက်ထိပ်သီးညီလာခံမှာလက်ဆွဲနှုတ်ဆက်ခဲ့ကြပါတယ်။စစ်အခေကာလမှာရံပတ်တွေဖြစ်ခဲ့ကြတဲ့နှစ်နိုင်ငံကြားတန်တမန်ဆက်ဆံတွေပြန်လည်ထူထောင်ဖို့ကြိုးပမ်းနေကြတဲ့နှစ်နိုင်ငံကခေါင်းဆောင်တွေနောက်တနေ့မှလည်းအလို့သဘောတွေ့ဆုံစကားပြောခဲ့ကြပါတယ်။ကျူဘာနိုင်ငံဟာဗာနာမြို့တော်ကတန်ယုံမှာဩဂတ်စ်လ14ရက်နေ့ကတရားဝင်အလံတင်အခမ်းအနားကိုတော့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီတက်ရောက်ခဲ့ပါတယ
်။ EPL 17နေ့ကအင်တာနက်လူမှုကွန်ရက်တွေမှာထွက်ပေါ်လာတဲ့ဗီဒီယိုတွေထဲမှာတော့အီရတ်နိုင်ငံကရှီယောင်းမြို့တော်နာရုမှာရှိတဲ့ရှီယောင်းမွေနစ်တွေကိုအဲစစ်သွေးကြွတွေဖျက်ဆီးနေတာတွေ့ရပါတယ်။
နီပေါနိုင်ငံမှာဧပြီလ25ရက်နေ့ကပြင်အား9.8ရှိတဲ့ငလျင်လောက်ခတ်ခဲ့ရမှာလူပေါင်းထောင်ချီသေဆုံးပြီးတော့အိမ်ပေါင်း9သိန်းကျော်ပျက်စီးခဲ့ရပါတယ်။ငလျင်ကြောင့်ဟီမွန်တာတောင်တန်းကဧဝရက်တောင်မှာရေခဲတွေပြိုကျခဲ့တဲ့အတွက်တောင်တက်သမားတွေဘေးလွယာထွက်ပြေးခဲ့ကြရတာပါ။ကတ်မန်ဒူးမြို့တော်ကထင်ရှားတဲ့အဆောက်အုံတွေပျက်စီးသွားတဲ့အထက်မှာတော့လွန်ခဲ့တဲ့10နှစ်ကမှခီးသွွားတွေကိုလက်ပတ်ကြီးရှုဝင်ပြုခဲ့တဲ့1832ခုနှစ်ကနီပေါမီဗီယာအတွက်တည်ဆောက်ထားတဲ့ပေတရာမြင့်ရှိတဲ့ဒါရာဟာရာမျှော်စင်လဲပါဝင်ခဲ့ပါလေ
အမေရိကန်ပြည်သူမရီလန်းပြည်နယ်ဘော်တီမိုးမြို့မှာရဲတွေဖမ်းဆီးထားစဉ်တည်ဆုံသွားတဲ့အသက်25နှစ်အရွယ်လူမဲတူဇာဖနာကျင်းပခဲ့ပြီးတဲ့နောက်ဧပြီလ29ရက်နေ့ကစူပူလူရဲမှုတွေဖြစ်ပွားခဲ့ရမှာတော့ဈေးဆိုင်တွေစောက်ဦးတွေမိရှို့ဖြစ်စီခံခဲ့ရတယ်လို့ရဲတပ်ဖွဲ့ဝင်15ယောက်တင်မင်းတရားရရခဲ့ပါတယ်လူမဲမျိုးသားဖရီဂရီးကတော့ရဲကဖမ်းဆီးပြီးချုပ်ကားထဲမှာလက်ထိတ်ခတ်ချီနှောင်ခေါ်ဆောင်သွားစဉ်ရခဲ့တဲ့တရားရကြောင့်တပတ်ကြာမှာပဲတည်ဆုံသွားခဲ့တာပါ
ဒီတိန်တော်ဝင်မင်းသားဝီလီယံရဲ့ကျင်ရတော်ကက်သရင်းဟာမေလ၂ရက်နေ့မှာသမီးတော်တစ်ပါးဖွားမြင်ပါတယ်။သမီးတော်ကိုတော့ရှာလော့အဲလစ်ဘက်ဒိုင်ယနာလို့ခင်မွန်းတက်ခဲ့ပါတယ
်။အချစ်နိုင်ငံကအစ္စတန်ဝါရီသမရဟောင်းမိုဟာမက်မော်စီကိုဇွန်လ16ရက်နေ့မှာအချစ်တရားရုံးကတရားစင်ချက်ချမှတ်လိုက်ပါတယ်။အချစ်နိုင်ငံမှာ2011ခုနှစ်ကအုံချွမှုတွေအတွင်းအစိုးရဝါရီလွတ်မြောက်သွားခဲ့တဲ့အချစ်ထောင်ဖောက်မှုနဲ့ဆက်နွယ်ပြီးသမရဟောင်းကိုအပြစ်ပေးခဲ့တာပါ။
ဂျွန်လ19ရက်နေ့ကအမေရိကန်ပြည်ထောင်စုတောင်ကယ်ရိုလိုင်းနားပြည်နယ်ကသမိုင်းဝင်အာဖရိကန်အမေရိကန်ခရစ်ယာန်ဖျားကြောင်းကိုတနက်သမားတအုပ်ဝင်ရောက်ပစ်ခတ်ခဲ့ရာကလူ9ဦးသေဆုံးသွားပါတယ်။တနက်သမားဒီလန်ရူးဖ်ကိုတော့နောက်တနေ့မှပဲလုံခြုံရေးအာဏာပိုင်တွေကဖမ်းဆီးမိခဲ့တာပါ။ပစ်ခတ်မှုတင်သေဆုံးသွားသူတအုပ်ဖြစ်တဲ့သေယုတ်ဆရာကာလီမန်တာပင့်နေရဲ့ဇာပနာအခမ်းအနားကိုတော့သမ္မတအိုဘားမားကိုယ်တိုင်တက်ရောက်ဂုဏ်ပြုခဲ့ပါတယ်။
ဇွန်လ26ရက်နေ့ကကျွန်နီးရှားနိုင်ငံမှာအားလက်ရဲ့အပန်းဖြေနေသူတွေကိုတနက်သမားတူဝင်ရောက်ဖိတ်ခတ်ရာကလူ39ဦးသေဆုံးသွားပါတယ်။ဆူစ်အပန်းဖြေမြို့ကဟိုတယ်တစ်ခုအနီးတန်းကျင်တဲ့ရေကူးကန်တွေမှာအနားယူနေကြတဲ့ကမ္ဘာလှည့်ခီးသွားတွေကိုတနက်သမားကထိတိကျောင်းထဲမှာဖွက်ယူလာတဲ့ရိုက်ဖယ်တနက်နဲ့ဖိတ်ခတ်ခဲ့တာပါ။တက်ခတ်မှုကျွလုံသူဖြစ်နောက်ပိုင်းမှာတိလာရတဲ့ Safe Rescue ရေကတော့လူကြီးတက်ဖွဲ့လက်ချက်နဲ့သေဆုံးသွားပါတယ်။
ကျွေးမီပြဿနာတွေနဲ့ရင်ဆိုင်နေရတဲ့ဂရိနိုင်ငံကနိုင်ငံတကာကျွေးရှင်တွေကိုပေးเสียရှိတာတွေအချိန်မီပေးနိုင်မှုဗန္ဒာရဲ့အရေးပေါ်အကူအညီတွေဆက်လက်ရရှိနိုင်မယ်ဥရောပရဲ့သတ်မှတ်ချက်တွေကိုလက်ခံသင့်မသင့်လူမှုစန္ဒာခံယူပွဲကျင်းပဖို့ဂရိဝန်ကြီးချုပ် Alex Tsipras ကကြေညာလိုက်ပြီးတဲ့နောက်ဆန့်ကျင်သူတွေနဲ့ထောက်ခံသူတွေရဲ့လှုပ်ရှားမှုတွေလည်းအပြိုင်ဆိုင်ထွက်ပေါ်ခဲ့ပါတယ်လူမှုစန္ဒာခံယူပွဲမှာလက်မခံဖို့ဘက်ကအသာရသွားပေမဲ့အရေးပေါ်အကူအညီရနိုင်မှုချိုးချံချွေတာရေးအစီအစဉ်တွေကိုဂရိလွှတ်တော်ကအတည်ပြုလိုက်ပါတယ
်စတေမလာဆီလီယန်နေမှာတော့ UN နိုင်ငံရဲ့နျူကလ িয়ার အစီအစဉ်တွေနဲ့ပတ်သက်လို့ကမ္ဘာ့အင်အားကြီး၆နိုင်ငံနဲ့ UN နိုင်ငံတို့ကြားသဘောတူညီမှုရရှိခဲ့ကြပါတယ
် It is a great honor for us to announce that we have reached an agreementon the Iranian nuclear issue.
UN nuclear လုံခြုံရေးနဲ့ပတ်သက်လို့သဘောတူညီချက်တွေရရှိတဲ့အတွက်ဂုံယူဝမ်းမြောက်တဲ့အကြောင်းဥရောပသမ္မတရဲ့နိုင်ငံခြားမူဝါဒရေးရာကြီးကဲပက်ထရစ်ကာမူဂါဟီနီကဆွေးနွေးပွဲကျင်းပရာအော်စတြေးလျနိုင်ငံဗီယက်နမ်မြို့မှာကျင်းပခဲ့တာပါ။
အမေရိကန်အာကာသသိပ္ပံအေဂျင်စီ NASA ကသိပ္ပံပညာရှင်တွေဟာပလူတိုဂျိုရဲ့ပုံအစ်တွေကိုဇူလိုင်လ15ရက်နေ့မှာပဲထုတ်ဖော်ပြသလိုက်ပါတယ်။ပလူတိုဂျိုငယ်ကို6နှစ်ခွဲကြာခရီးဆက်ခဲ့တဲ့အာကာသယာဉ်ကကဘာကိုပေးပို့ခဲ့တဲ့သမိုင်းဝင်ဓာတ်ပုံတွေကို NASA တာဝန်ရှိသူတွေကပြသခဲ့ပါတယ
်။အမေရိကန်သမ္မတဘရက်အိုဘားမားဟာဖခင်ဖြစ်သူရဲ့ဇာတိကင်ညာနိုင်ငံကိုအမေရိကန်သမ္မတတူဦးအနေနဲ့ဇူလိုင်လ24ရက်နေ့မှာပထမဆုံးအကြိမ်သွားရောက်ပါတယ်။ကီးစင်အတွင်းကညာသမရာဦးရိုကင်ရတာနဲ့အစိုးရထိပ်တန်းတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့သလိုသမရာအိုဘားမားဟာဆွေမျိုးတွေနဲ့လည်းတီးတန့်ညစာဆိုင်ရင်တွေ့ဆုံခဲ့တာပ
ါဇူလိုင်လကောင်မှာတော့ဇင်ဘာဘွေနိုင်ငံကဆီဆဲလ်လို့ခေါ်တဲ့ရှားပါချင်းတိတ်ကြီးကိုအမေရိကန်သွားဆရာဝန်ဝေါ်တာပါမားကပြစ်ခတ်တပ်ဖြတ်လိုက်တဲ့အတွက်အင်တာနက်လူမှုကွန်ရက်တွေမှာဝေဖန်မှုတွေအကြီးအကျယ်ထွက်ပေါ်ခဲ့သလိုသွားဆရာဝန်ရဲ့စေခန်းရှိရာအမေရိကန်ပြည်ထောင်စုမနီဆိုရာပြည်နယ်ဘလူးမင်တန်မြို့ကရုံးခန်းမှာတိရစ္ဆာန်အခွင့်အရေးလှုပ်ရှားသူတွေအကြီးအကျယ်ကန့်ကွက်ဆန္ဒပြမှုတွေနဲ့ကြုံခဲ့ရပါတယ
်။ပြည်နယ်ငယ်တီယန်ချင်မြို့ကစစ်တင်ဓာတ်ပစ္စည်းတွေနဲ့ဒဏ်ငွေတွေတူလောင်ထားရစေခန်းတစ်ခုအနီးကဆက်မှုဆုံးမှာဩဂုတ်လ12ရက်နေ့ညကပောက်ကွဲမှုနှစ်ခုဖြစ်ပွားခဲ့ပါတယ်။ပောက်ကွဲမှုကြောင့်မိသက်သမား21ယောက်ပါဝင်လူပေါင်း160ကျော်သေဆုံးသွားပါတယ်။ဒါစင်နဲ့ချီတဲ့တမနီကွန်တိန်နာတစ်တာတွေထပ်ထပ်စီထားတဲ့ကားတွေအလုံးအားလည်းမီးလောင်ပျက်စီးသွားသလိုအနီးအနားကအဆောက်အဦတွေထိခိုက်ပျက်စီးပြီးလူတွေလည်းဘေးလွရာပြောင်းရွှေ့ပေးခဲ့ရပါတယ်
။ထိုင်းနိုင်ငံဘန်ကောက်မြို့တော်ကဟိန်ဒူနယ်ကွန်းမှာဩဂတ်လ18ရက်နေ့ကပောက်ကွဲမှုဖြစ်ပွားရာကနိုင်ငံသား14ယောက်ပါဝင်လူပေါင်း20သေဆုံးခဲ့ပါတယ်။ပောက်ကွဲမှုမဖြစ်ခင်မှာအဝါရောင်အင်ဂျင်ဝစ်ဆင်ထားသူတယောက်အထုတ်တထုတ်ထားသွားတာကိုလည်းလုံခြုံရေးကင်မရာမှာတွေ့ရှိခဲ့ကြရတာပါ။လူပေါင်း100လောက်ဒဏ်ရာရရှိခဲ့ကြတဲ့ပောက်ကွဲမှုဖြစ်ပွားခဲ့ပြီးနောက်မှာပဲနောက်ထပ်ပောက်ကွဲမှုအငင်းစားတစ်ခုလည်းဘန်ကောက်မြို့6ပြားမြစ်ထဲမှာဖြစ်ပွားခဲ့ပေမဲ့ထိခိုက်မှုတော့မရှိခဲ့ပါဘူး။
ဩဂုတ်လ20ရက်နေ့ကနယ်သာလန်နိုင်ငံအမ်စတာဒမ်မြို့ကနေပြည်သူနိုင်ငံပါရီမြို့ကိုသွားနေတဲ့အမြန်ထားဟောမှာစစ်သွေးကြွအဖြစ်တန်ရရှိသူတနသမတူကတက်ခတ်ဖို့ဂျိုးပန်းခဲ့တာကိုအတူလိုက်ပလာတဲ့ခီးစက်တွေဟန်တာဖမ်းဆီးခဲ့ပါတယ်။အမေရိကန်လေတပ်ကစပင်ဆာစတုန်းပြည်တွင်းကာကွယ်ရေးအရင်တပ်ဖွဲ့ကအလက်ဇန်ဒါစကာလာတော့စ်အမေရိကန်ကျောင်းသားအန်တိုနီဆက်တလာနဲ့ဗြိတိန်နိုင်ငံသားခရစ်စ်နော်မန်တို့ကိုတော့တက်ခတ်မဲ့သူကိုစွန့်စွန့်ဆာဆာဟန်တာခဲ့တဲ့အတွက်ပြည်သူနိုင်ငံရဲ့ဂုဏ်သုဆောင် Legend of Honor ဆုချီးမြှင့်ခံခဲ့ကြရပါတယ်။
တူရကီနိုင်ငံကအပန်းဖြေမြို့တစ်ခုဖြစ်တဲ့ဘိုဒရန်ကမ်းခြေကိုမျောပါလာတဲ့၃နှစ်အရွယ်ဆီးရီးယားကလေးငယ်အီလန်ခါဒီရဲ့အလောင်းကိုသတင်းမီဒီယာတွေမှာဖော်ပြခဲ့ရတာအနေနဲ့များတဲ့ရေချောင်းခီးကနေဖက်ပြေးလာနေကြတဲ့ဒုက္ခတဲ့ပြဿနာကိုဥရောပနိုင်ငံတွေထိထိရောက်ရောက်ကင်တွယ်ဖြေရှင်းမှုမရှိဘူးဆိုပြီးတော့ဝေဖန်မှုတွေလည်းအကြီးအကျယ်ထွက်ပေါ်လာခဲ့ပါတယ်။အီလန်နဲ့အတူ၅နှစ်အရွယ်အကိုဖြစ်တဲ့ဂါလစ်မီကင်ရီဟန်နဲ့အခြားကလေးငယ်တွေအပါအဝင်လူ၁၂ယောက်ဟာဂရိနိုင်ငံကခို့စ်တွန်းကိုဥတီမောင်းနေလာတဲ့တင်မော်နစင်တိမ်မောက်ရာကတိတ်ဆုံးခဲ့ကြရတာဖြစ်ပါတယ
်။စတင်မာလ24ရက်နေ့ကဆော်ရီအာရေဗျနိုင်ငံမက္ကာမြို့တော်အနီးမှာလူတွေစုပြုံတိုးမြှာကဝါတလွားကမွတ်စလင်ဖျားဘူးခမန်းကြီး2000ကျော်တိတ်ဆုံးသွားပါတယ်။မီနာမြို့မှာဖျားဘူးရီတိုးရင်အသက်ရှူချက်တာနေမိတာတွေကြောင့်လူထောင်ကနေအထိတိတ်ဆုံးခဲ့တဲ့အတွက်ဟတ်ဖျားဘူးရာသီမှာအဆိုးအဝါဆုံးမတော်တဆမှုတစ်ခုလည်းဖြစ်ခဲ့ပါတယ်။ဆော်ရီအာနာဘနီကစတင်မာလ26ရက်နေ့မှာနောက်ဆုံးထုတ်ပြန်ခဲ့တဲ့တရားဝင်ကိန်းဂဏန်းတွေအရတိတ်ဆုံးသူရေအတွက်969ယောက်သာရှိရဆိုပေမဲ့သက်ဆိုင်ရာနိုင်ငံပေါင်း180ကျော်ကအဆိုးရွားပိုင်းမီဒီယာတွေနဲ့တာဝန်ရှိသူတွေရဲ့ပြောကြားချက်တွေကိုအခြေခံပြီးကောက်ယူထားတဲ့ AP သတင်းဌာနရဲ့ဒီဇင်ဘာလတဲ့စီးရင်ရဆိုရင်တော့လူပေါင်း2411ယောက်ထက်မနည်းသေဆုံးကြောင်းဖော်ပြခဲ့ပါတယ်။ဖျားဘူးရာသီမှာအဆိုးအဝါဆုံးဖြစ်ရမတန်ခင်စတင်မာလ17ရက်နေ့မှာတုန်းကလည်းမက္ကာမြို့ကအကြီးဆုံးပလီကျောင်းမှာဝင်းချီစကြီးတစ်ခုပြုတ်ချရာကလူပေါင်း111ယောက်သေဆုံးသွားပါတယ်
။အာဖဂန်နိုင်ငံကွန်ဒူးစ်မြို့မှာအောက်တိုဘာလ3ရက်နေ့အစောပိုင်းကအမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုတစ်ခုအတွင်းနယ်စည်းမချဆရာဝန်များအဖွဲ့ MSF ရဲ့အကူအညီနဲ့ဖွင့်လှစ်ထားတဲ့စစ်ရုံကိုထိမှန်ခဲ့ရမှာဝန်ထမ်းနဲ့လူနာ22ယောက်ထက်မနည်းသေဆုံးသွားပါတယ်။စစ်ရုံကိုထိမှန်မှုဟာမှားယွင်းမှုတစ်ခုဖြစ်အမေရိကန်စစ်တပ်ကနောက်ပိုင်းမှာတောင်းပန်ခဲ့ပါတယ်။တူရကီနိုင်ငံအန်ကာရာမြို့မှာအောက်တိုဘာလ10ရက်နေ့ကငြိမ်းချမ်းတဲ့လူမှုစုဝေးပွဲမှာပေါက်ကွဲမှုနှစ်ခုဖြစ်ပွားခဲ့ရာကလူပေါင်း100ကျော်သေဆုံးခဲ့တဲ့အတွက်တူရကီနိုင်ငံမှာအဆိုးအဝါဆုံးအကြမ်းဖက်မှုတစ်ခုဖြစ်ခဲ့ပါတယ်။နောက်ပိုင်းမှာဆိုရကတော့ကာဒစ္စတန်အလုသမာပါတီ PKK စီးရီးယားလျှို့ဝှက်ရဲတပ်ဖွဲ့နဲ့စီးရီးယားနိုင်ငံကကာဒစ်စစ်တွဲကြွတွေပေါင်းပြီးတော့စီစဉ်ခဲ့တဲ့လှုပ်ရက်အဖြစ်ဆွဆွဲခဲ့ပါတယ်။ပောက်ကွဲမှုတွင်စုဝေးပွဲမှာပါဝင်ခဲ့ကြတဲ့ကာဒစ်အရေးတက်ကြွလှုပ်ရှားသူအများပြားသေဆုံးခဲ့ပါတယ်။
ရာသီဥတုဆိုးဝါးလာနေတဲ့ကြားမှာပဲအော်တိုဘာလာတဲ့ဒုက္ခသည်ဥရောပနိုင်ငံတွေကိုဝင်ရောက်ဖို့ဆက်လက်ကြိုးစားကြပါတယ်။ဟန်ဂရီနိုင်ငံကဒုက္ခသည်တွေအဝင်မခံတော့ပဲပိတ်လိုက်တာကြောင့်ဘောလ်ကန်ဒေသနိုင်ငံတွေဖြစ်တဲ့ဆာဗီးယားနဲ့ခရိုအေးရှားနယ်စပ်တွေမှာအေးရန်နဲ့ဆွတ်ဆွတ်တဲ့ရာသီဥတုကြားလူပေါင်းထောင်ချီပြီးတောင်းတနေခဲ့ကြတာပါ
။ရိုမေးနီးယားနိုင်ငံကနိုင်ကလပ်တစ်ခုမှာဖျော်ဖြေရေးအစီအစဉ်တစ်ခုအတွင်းမီးရှို့မီးပန်းတွေပစ်ဖောက်ရာကအော်တိုဘာလ30ရက်နေ့မှာမီးလောင်မှုဖြစ်ပွားပြီးလူပေါင်း60ထက်မနည်းသေဆုံးခဲ့ပါတယ်။မတော်တဆမီးလောင်ရာကပရိတ်သက်ခန့်မှန်းခြေ400လောက်ရှိတဲ့ကာဘွဲရုံရဲ့တစ်ခုတည်းရှိတဲ့ထွက်ပေါက်ကနေစုပြုံထွက်ပြေးရာကထိခိုက်သေဆုံးမှုတွေကြုံခဲ့ရတာဖြစ်ပါတယ်။
ပင်လယ်နီဘက်ပြင်မြို့ရှမ်းလဲရှိတ်ကနေရုရှားနိုင်ငံစင်ပီတာစဘတ်ကိုဥတီပြန်တန်းစဉ်အော်တိုဘာလ30ရက်နေ့ကအီဂျစ်နိုင်ငံဆန်တန်ကျွန်းဆွယ်မှာရုရှားခီးစနစ်လေယာဉ်ပျက်ကျရာကလေမော်မာလိုက်ပါလာသူ224ယောက်ဆုံးသေဆုံးသွားပါတယ်။မက်ထရိုချက်လေကြောင်းပိုင်း Airbus A321 ပျက်ကျမှုကိုစုံစမ်းကြတဲ့အနောက်နိုင်ငံကကျွမ်းကျင်သူတွေကတော့ဘုံပေါက်ကွဲမှုကြောင့်ဖြစ်နိုင်တယ်လို့ပြောဆိုလိုက်တယ်လို့နောက်ပိုင်းမှာတော့ရုရှားနိုင်ငံကလည်းအလားတူကောက်ချက်ချခဲ့တာပါ။ AS သူချအဖွဲ့ကတော့သူတို့လက်ချက်စုပြီးပြောဆိုခဲ့ပါတယ်။
တင်တဲ့နိုင်ငံပဲရစ်မြို့တော်မှာနိုဝင်ဘာလ23ရက်နေ့ညကဇက်တိုက်ဆိုသလိုဖြစ်ခဲ့တဲ့ချမ်းဖက်တိုက်ခိုက်မှုတွေကြောင့်လူပေါင်း130သေဆုံးပြီး350လောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ပြင်သစ်သမရကိုတိုင်ကြည့်ရှုအားပေးနေတဲ့ပဲရစ်မြို့ကအမျိုးသားအားကစားရုံနီးပေါက်ကွဲမှု3ခုဖြစ်ပွားပြီးတော့တိုက်ခိုက်မှုတွေစတင်ခဲ့တာပါ။ဒီနောက်မှာတော့ American Rock Guitar Wine တစ်ခုဖြစ်တဲ့ Eagles of Death Metal ဖျော်ဖြေနေတဲ့ဘာတာဂလန်ဇက်ယုံမှာဝင်ရောက်ပစ်ခတ်ခဲ့ရာကလူ89ယောက်ထိသေဆုံးခဲ့ပါတယ်။ပဲရစ်မြို့တစ်ဝိုက်ကဘားဆိုင်တွေ၊စားတောက်ဆိုင်တွေ၊ကဖေးဆိုင်တွေမှာလည်းတိုက်ခိုက်မှုတွေဇက်တိုက်ဆိုသလိုဖြစ်ပွားခဲ့တာပါ။ပြင်သစ်သမ္မတဖရန်စွာအော်လန်ကတော့တိုက်ခိုက်မှုတွေကိုငုံခံနေမှာမဟုတ်ဘူးလို့ပြောဆိုခဲ့ပါတယ်
။နိုဝင်ဘာလ20ရက်နေ့မှာတော့မာလီနိုင်ငံဘမာကိုမြို့တော်ကဇင်ကန်ဟိုတယ်တစ်ခုကိုအစ္စလမ်ဆွေးရောက်တွေဝင်ရောက်တိုက်ခတ်ရာကနေလူပေါင်း190ထက်မနည်းသေဆုံးသွားပါတယ်။နိုင်ငံသားအများစုတဲခွေရ Radisson Blue Hotel ကိုမာလီလူမျိုးရေးတပ်ဖွဲ့ဝင်ရောက်ရှင်းလင်းပြီးဒဇာဂန်တွေကိုကယ်တင်ရမှာတော့တနက်သမား2ဦးဖြင့်နိုင်ငံသား13ယောက်အပါအဝင်လူ20သေဆုံးသွားပါတယ်
။ Syria နိုင်ငံနဲ့နယ်စပ်အနီးတူရကီလေကြောင်းပိုင်နယ်ထဲဝင်ရောက်လာတယ်လို့ဆိုတဲ့ Russia တိုက်လေယာဉ်တစ်စင်းကိုတူရကီတိုက်လေယာဉ်တွေကနိုဝင်ဘာလ24ရက်နေ့မှာပြစ်ချလိုက်တဲ့အတွက် NATO အဖွဲ့ဝင်နိုင်ငံတနိုင်ငံနဲ့ရုရှားတို့ကြာကြီးမားတဲ့ထိတ်တိုက်ရင်ဆိုင်မှုတစ်ခုဖြစ်ခဲ့ပါတယ်။ရုရှားတိုက်လေယာဉ်ကလေယာဉ်မှုတွေလေထီးနဲ့အရေးပေါ်ခုန်ထွက်နိုင်ခဲ့ကြပေမဲ့တယောက်ကတော့မြေပေါ်ရောက်တဲ့အချိန်မှာစီးရီးယားသဘုံတွေလက်ချက်နဲ့တိတ်ဆုံးခဲ့ပါတယ်
။ American ပြည်သူ Colorado ပြည်နယ်က Planned Parenthood စေကန်းကိုတနက်သမားတူဝင်ရောက်ဖြစ်ခဲ့ရာကရက်တက်ပတ်ဝန်းတူပါဝင်လူ3တိတ်ဆုံးသွားပါတယ်။တနက်သမားဖြစ်ဆွဆွဲခံထားရတဲ့ Robert Louis Diaz ကိုတော့လူတက်မှုလူတက်ဖို့ကြံစီမှုတွေပါဝင်မှုများပြားနဲ့တရားစွဲဆိုခဲ့ပါတယ်။
ဒီဇင်ဘာလတရနေ့မှာပဲ Facebook အမှုဆောင်အရာရှိ Mark Zuckerberg နဲ့ဇနီး Priscilla Chan တို့ကမွေးကင်းစာတမိငယ်ကိုကဘာကြီးနဲ့မိတ်ဆက်ပေးရင်တမိငယ်ရဲ့မျိုးဆက်ရောနောက်မျိုးဆက်ကလေးငယ်တွေဖွံ့ဖြိုးတိုးတက်စေရည်ရည်ရွယ်ပြီးတော့ American Dollar 45 Billion ရန်မုံငွေမှတည်လိုက်ပါတယ်။သတင်းတပတ်တာရှိသေးတဲ့တမိငယ် Mass အတွဲရည်ရွယ်ရေးသားထားတဲ့စာထဲမှာတော့ Facebook ရဲ့share 69ရာခိုင်နှုန်းကိုထည့်ဝင်လှူဒန်းသွားမယ်လို့လည်းပြောဆိုခဲ့ပါတယ်
။ American ပြည်သူ California ပြည်နယ် San Bernardino မြို့ကလူမှုဝန်ထမ်းရုံးခန်းတစ်ခုမှာဒီဇင်ဘာလ2ရက်နေ့ကလူများစုံနဲ့တရွဲကဝင်ရောက်ပစ်ခတ်မှုကြောင့်လူ14ယောက်သေဆုံးပြီး21ယောက်ဒဏ်ရာရသွားပါတယ်။တိုက်ခိုက်မှုကျူးလွန်ခဲ့သူတွေဟာပါကစ္စတန်နယ်ဘွား American နိုင်ငံသား Saeed Rizwan Farooq နဲ့ဇနီးဖြစ်သူ Tashwin Malik တို့ဖြစ်ကြပြီးသူတို့နှုတ်ဟာအကြမ်းဖက်ဝါဒကိုယုံကြည်သူတွေဖြစ်တယ်လို့လည်း American လူမျိုးရေးအာဏာပိုင်ကနောက်ပိုင်းမှာပြောဆိုခဲ့ပါတယ်။တိုက်ခိုက်မှုဖြစ်ခဲ့တဲ့နေရာနဲ့မလန်မကန်မှာရဲတွေနဲ့အပြန်အလှန်ပစ်ခတ်မှုအတွင်းတနက်သမားနှုတ်သေဆုံးပြီးသူတို့နှုတ်နေထိုင်ရာအိမ်ခန်းမှာလည်းပိုက်နဲ့လုထားတဲ့ဘုံတွေကြီးစံအမြောက်များကိုလည်းလူမျိုးရေးအာဏာပိုင်ကနောက်ပိုင်းမှာရှာဖွေတွေ့ရှိခဲ့ကြတာပါ
။ပြင်သစ်နိုင်ငံ Paris မြို့မှာကမ္ဘာရာသီဥတုညီလာခံကျင်းပနေချိန်နဲ့တိုက်တိုက်ဆိုင်ဆိုင်တရုတ်နိုင်ငံဘေကျင်းမြို့တော်မှာလေလူညဉ့်ဉျံမှုပြဿနာနဲ့ဆူဆူဝါဝါကြုံခဲ့ရပြီးတဲ့နောက်ဒီဇင်ဘာလ9ရက်နေ့မှာတော့ပထမအဦးဆုံးချိန်ဖြစ်အနီရောင်အဆင့်သတိပေးချက်ထုတ်ပြန်လိုက်ပါတယ်။ကမ္ဘာကျန်းမာရေးအဖွဲ့ WHO ကဘေးကင်းတယ်လို့သတ်မှတ်ထားတဲ့အဆင့်ထက်အစားပေါင်းများစွာကျော်လွန်ပြီးအန္တရာယ်ဖြစ်နိုင်တဲ့အထိလေလူထဲမှာအစိတ်တင့်စေတဲ့အမှုန်တွေများလာခဲ့ပြီးတော့နောက်တစ်ပတ်အကြာမှာပဲမြို့အာနာပိုင်တွေကအနီရောင်သတိပေးချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။
ရူပကန်ပါတီရဲ့အမေရိကန်သမ္မတလောင်းဖြစ်ရှင်ပြန်ရမှာထိတ်တန့်ကနေရယူထားတဲ့ဒေါ်နယ်ထရမ့်ကအမေရိကန်ပြည်ထောင်စုကိုမွတ်စလင်ဝင်ရောက်နေရာတွေတားမြစ်ဖို့ဒီဇင်ဘာလ10ရက်နေ့ကတိုက်တွန်းလိုက်တဲ့အတွက်အခြေတင်ပြောစရာတွေဖြစ်ခဲ့ရပါတယ်။ပြည်ရင်းပြည်ပကမွတ်စလင်အတိုင်းဝိုင်းသမကအစ္စရေးနိုင်ငံလိုအမေရိကန်ရဲ့မဟာမိတ်တိုင်းပြည်ကလွတ်တော်အမတ်တွေကပါသူ့ရဲ့ပြောဆိုမှုပေါ်မှာကန့်ကွက်ခဲ့ကြတာပါ
။ဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲကို2015ခုနှစ်တွင် Person of the Year အထူးခြားဆုံးပုဂ္ဂိုလ်အဖြစ်ရွေးချယ်လိုက်ကြောင်းကမ္ဘာကျော်တိုင်းမဂ္ဂဇင်းကဒီဇင်ဘာလ9ရက်နေ့ကကြေညာလိုက်ပါတယ်ဆီးရီးယားဒုက္ခသည်အရေးဂရိနိုင်ငံကျွေးမိပြဿနာယူကရိန်းပြည်ပခါစတဲ့ဥရောပရဲ့ပြဿနာမျိုးစုံကြားမှာခိုင်မာတဲ့ခေါင်းဆောင်မှုပေးနိုင်သူဖြစ်ဂျာမနီဝန်ကြီးချုပ်ကိုတိုင်းမဂ္ဂဇင်းကရွေးချယ်ခဲ့တာဖြစ်ပါတယ
်2015ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုတူနီရှားနိုင်ငံမှာ2017ခုနှစ်လူမှုအုံကြွားမှုနောက်ပိုင်းဒီမိုကရေစီရဲ့အတွက်ကူညီကြိုးပမ်းပေးခဲ့တဲ့တူနီရှား National Dialogueကတက်ဖွဲ့ကဒီဇင်ဘာလ10ရက်နေ့မှာလက်ခံရယူခဲ့ပါတယ်။ယူနီရှားလူ့သမားသမဂ္ဂရဲ့စစ်မှုလုပ်ငန်းကုံသွေးင်းနဲ့လူ့ခွင့်ရေးဖွဲ့စုပေါင်းဖွဲ့စည်းထားတဲ့ဒီမိုကရေစီလှုပ်ရှားမှုညွန်ပေါင်းဖွဲ့ကနော်ဝေးနိုင်ငံအော်စလိုမြို့မှာစုကိုလက်ခံရယူခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
။2016ခုနှစ်သစ်တွေရောက်လာပြီးမကြခင်လပိုင်းတွေအတွင်းလွှတ်တော်အသစ်အစိုးရအဖွဲ့အသစ်တွေပေါ်ပေါက်လာတော့မှာပါ။ဆယ်စုနှစ်ပေါင်းများစွာအတွင်းဘယ်တော့ငါးနဲ့မှမတူတဲ့အခြေအနေအသစ်တွေဖြစ်လာတော့မယ့်လာလာနဲ့အတူဒေသတွင်းနဲ့နိုင်ငံတကာမှာအောက်ကြနောက်ကြဖြစ်ခဲ့ကြရတဲ့မြန်မာနိုင်ငံသားတွေဒီနှစ်သစ်နဲ့အတူခေါင်းထောင်မော်ကြွားနိုင်ကြတော့မယ်လို့ကျွန်တော်တို့သောတာရှင်တွေအခိုင်အမာယုံကြည်နေပါပြီလားအခုလာမယ့်စနေနေ့ညဒါရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းကြပါတယ်VOA ဖုန်းနံပါတ်က1-232-382-555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ
2016ခုနှစ်မှာပထမအကြိမ်အဖြစ်နဲ့ဆွေးနွေးမဲ့စနေနေ့ညအတိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တောတာရှင်တွေကိုထပ်မံဖိတ်ခေါ်ပါစေရှင်။အခုတော့သတင်းချင်းချုပ်ကိုကိုကြကြသိန်းကကြေညာပေးပါဦးရှင
်2016ခုနှစ်ဇန်နဝါရီလ4ရက်နေ့မှာကြာရောက်မဲ့မြန်မာနိုင်ငံလွတ်လပ်ရေးနေ့အထိမ်းအမှတ်ဖြစ်အမေရိကန်ပြည်ထောင်စုကတဝင်းလွှာပေးပို့ပါတယ်မြန်မာနိုင်ငံလွတ်လပ်ရေးနေ့အတွက်သမ္မတဦးဘာမားနဲ့အမေရိကန်ပြည်သူလူထုကိုစားဆုတောင်းမေတ္တာပို့တာတဲ့အကြောင်းနိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကဒီဇင်ဘာလ31ရက်နေ့စွဲနဲ့တဝင်းလွှာပေးပို့တာပါ68ချိန်မြောက်မြန်မာလွတ်လပ်ရေးနေ့ဟာတမိုင်းဝင်ပါလီမန်ရွေးကောက်ပွဲကြီးပြီးစီးခဲ့တဲ့အချိန်ဖြစ်တဲ့အကြောင်းပထမအကြိမ်မဲပေးခွင့်ရသူတွေအပါအဝင်တန်းပေါင်းများစွာသောပြည်သူတွေဟာဒီမိုကရေစီပုံမှုပြပြင်းပြီးငြိမ်းချမ်းကြွယ်ဝတဲ့အနာဂတ်ရွေးချယ်ခွင့်ကိုစုပ်ကိုင်နိုင်ခဲ့ကြတဲ့အကြောင်းသတင်းလောမှာဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကနေဩစတြေးလျနိုင်ငံဆိုကမ္ဘာတစ်လွှာကလူတန်းပေါင်းများစွာဟာလူညိုရေးတင်းကျပ်ထားတဲ့အောက်မှာပဲအကြမ်းဖက်ဖြစ်ရတဲ့အစုံတရာမရှိဘဲနဲ့နှစ်သစ်ကိုကျူးဆိုခဲ့ကြပါတယ်။နယူးယောက်မြို့မှာနှစ်သစ်ကူးချိန်စက္ကန့်ပိုင်းကိုချိန်မှတ်ရေးတွက်ပွဲလုပ်တဲ့ဖန်ဘောလုံးကြီးတစ်ဖြည်းဖြည်းကျောက်သွားတဲ့အချိန်မျိုးလေကောင် Times Square မှာလူထောင်ပေါင်းများစွာနှစ်သစ်ကိုကြိုဆိုကြသလိုဩစတြေးလျနိုင်ငံမှာတော့ Sydney စိတ်ကမ်းမှာကောင်းကင်တစ်ခုလုံးလင်းထိန်သွားတဲ့အထိမီးရှို့မီးပန်းတွေဖောက်ပြီးနှစ်သစ်ကိုကြိုဆိုကြပါတယ်။ဂျပန်နိုင်ငံမှာလည်းနှစ်သစ်ကူးချိန်မှာကောင်းကင်ရံထက်မိုးပြံမှုပေါင်းတွေလွတ်တင်ပြီးတော့ကြိုဆိုကြပါတယ်။ Saudi Arabia နိုင်ငံ Dubai မျိုးလေကောင်ကမီးအကြီးကျယ်လောင်သွားတဲ့ဇင်ကန်ဟိုတယ်ကြီးမှာအခုတော့မီးငြိမ်သွားပါပြီ။နှစ်သစ်ကူးကြိုဖို့ထောင်တောင်းချီတဲ့လူတွေစုဝေးနေကြတဲ့နားမှာဘာကြောင့်အခုလိုမီးလောင်ကျွမ်းတာလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။နောက်ကိုရီးယားကောင်းဆောင်ခင်ဂျွန်အောင်ကနှစ်သစ်ကူးနှစ်သူ့ရဲ့မိန့်ခွန်းထဲမှာစီးပွားရေးဖွံ့ဖြိုးတိုးတက်မှုရဲ့အရေးကြီးပုံကိုအဓိကလေ့ထားပြီးပြောသွားပါတယ်။တိတိတသာချိန်ချောက်ပြောဆိုတာမျိုးဒါမှမဟုတ်သူ့နိုင်ငံရဲ့နျူကလ িয়ার စီစဉ်နဲ့ပတ်သက်လို့ပြောဆိုတာမျိုးတွေမပါပါဘူး။ပလတ်စတစ်မြန်မာကိုင်းအသစ်သူ့ရဲ့အမှတ်တင်ကိတာဘေးနှစ်ဖက်ကိုရှင်းနေအောင်ညှပ်ထားတဲ့သဘင်ပုံစံနဲ့ကင်ကမိန့်ခွန်းပြောသွားပါတယ်ခင်ဗျာ
။တည်ရင်ချင်းချုပ်ကိုကိုကျော်သိန်းကကြေညာပေးခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့နန်းလောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Cedric Franklin ဖြစ်ပါတယ်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲနဲ့9နာရီအထိထားရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နေ့တကူခါသမယမှာသောရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပြီးလိုအင်စင်တာတွေပြေဝကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။နောက်နောက်နာရီကြမှာပြန်လည်ဆုံတွေ့ကြတာပေါ့။ကျွန်မရှာဖောင်ပါ
This program has come to you from the Voice of America, Washington.